နေမုံနိုင်လေမုံနိုင်တဲမုံနိုင်မိုးသက်မုံနိုင်စရာရီဟာတမန်တမာဝအနေထားထက်လွန်ကဲပြီးပြင်းထန်လာတဲ့အခါခေါ်ဝေါ်သုံးလုံးနဲ့စကလုံးတွေဖြစ်ပါတယ်တနာယီ64မိုင်ကနေ82မိုင်နှုန်းနဲ့လေတက်ရင်မုံနိုင်အဆင့်တတ်မှတ်ပြီးဟာရီကိန်းမုံနိုင်စိုက်ကလုန်းမုံနိုင်နဲ့တိုင်ဖုန်းမုန်တိုင်းလိုအခေါ်အဝေါ်တွေကွဲလဲပေမဲ့လေပြင်းတိုက်တဲ့သဘောသဘာဝကအလုံးတူတူပဲဖြစ်ပါတယ်အတ္လန်တိတ်နဲ့ပစိဖစ်အရှေ့မြောက်ဒေသမှာတိုက်တဲ့မုန်တိုင်းတွေဟာဟာရီကိန်းမုန်တိုင်းဖြစ်ပြီးပစိဖစ်အနောက်မြောက်ပိုင်းကမုန်တိုင်းဟာတိုင်ဖုန်းနဲ့ပစိဖစ်တောင်ပိုင်းနဲ့အိန္ဒိယသမုဒ္ဒရာမှာတိုက်တဲ့မုန်တိုင်းတွေကစိုက်ကလုန်းဖြစ်ပါတယ်မြန်မာနိုင်ငံမှာတိုက်သွားတဲ့နာဂတ်စိုက်ကလုန်းလိုပေါ်တိုရီကိုမှာမနစ်ကစက်တင်ဘာလမှာတိုက်သွားတဲ့မာရီယာဟာရီကိန်းမုန်တိုင်းကလည်းလူသိရပါတယ်မုန်တိုင်းကြောင့်ပေါ်တိရီကိုကျွန်းမှာလက်စစ်ဓာတ်လိုင်းတွေနဲ့စစ်တပ်ရေးစနစ်တွေပြတ်တောက်သွားတဲ့အခါအမေရိကန်ပြည်မကြီးမှာနေထိုင်နေတဲ့ပေါ်တိုရီကို၅သန်းလောက်ဟာဆွေရီမျိုးတွေမိဆွေတင်ကဟာတွေနဲ့ဘလို့မှဆက်သွယ်လို့မရတော့ပဲစိတ်ပူပန်ကြရပါတယ်တပည့်မှာကျွန်းစစ်တပ်ရေးစနစ်ပြန်ကောင်းအောင်လုပ်နေချိန်မှာအမေရိကန်ချင်းဆိုင် AT&T ဆက်သွယ်ရေးကုမ္ပဏီဟာမိုင်40ပတ်လည်မိုဘိုင်းအချက်ပြစနစ်3ဒရုန်းနဲ့မုန်တိုင်းဒုက္ခသည်တွေနဲ့အဆက်အသွယ်လုပ်ပေးနိုင်ခဲ့ပါတယ်။အမေရိကန်ပြည်ထောင်စုက Amazon ကုမ္ပဏီကြီးဟာကွန်ပျူတာအွန်လိုင်းကနေပစ္စည်းမှန်သမျှရောင်းချပြီးစာတိုက်ကနေပို့နေရာကဒရုန်းသုံးပြီးအိမ်နံရာရောက်ပစ္စည်းပို့ဆောင်ပေးတဲ့စနစ်သုံးလာပါတယ်။ဗြိတိန်နိုင်ငံခြေစိုက်ဘိုင်ယိုကာဗွန်အင်ဂျင်နီယားရင်းကတော့ကမ္ဘာတစ်လောပြုံးသွားတဲ့သစ်တောတွေကိုမြန်မြန်ဆန်ဆန်ပြန်ပြိုးထောင်နိုင်ဖို့ဒရုန်းကိုသုံးပါပါ။ထီဖွဲ့ကိုမိတ်ဆက်တဲ့YouTube မှာကြားရတာကတော့
A British company founded by a former NASA engineer has developed a technology that combats deforestation by planting trees using drones.
NASA American မြို့သားအကာသအုပ်ချုပ်မှုအဖွဲ့မှာတာဝန်ထမ်းဆောင်မှုတဲ့ engineer ထူထောင်တဲ့ Britain company ဟာ drone သုံးပြီးတပင်းရဆိုင်ရင်တစ်တော်ပြုံးနေတာတိုက်ဖြတ်မဲ့ဤပညာတီထွင်ထားပါတယ်။တနည်းကိုတစ်တော်စတူရန်မိုင် 9,800ပြုံးနေနေတယ်လို့ကမ္ဘာတာယန်သရစ္ဆာန်ရန်ပုံမွေအဖွဲ့ကပြောပါတယ်။ဒါက1မိနစ်ကိုဘလွန်းကွင်း68ကွင်းစာလောက်ဆုံးရှုံးနေရတာနဲ့ညီမျှပါတယ်။ Oxfords အခြေစိုက် Biocarbon Engineering ဟာဒရုန်းသုံးပြီးတစ်နှစ်ကိုတပင်းတန်းတထောင်စိုက်ပျိုးပြီးတစ်တော်ပြုံးနေမှုကိုတိုက်ဖြတ်ဖို့စီစဉ်နေပါတယ်လို့ပြောသွားတာပါ။ပြောတဲ့အချိန်မှာ Biocarbon Engineering ဟာမြန်မာနိုင်ငံကပြုံးသွားတဲ့ဒေသတွေပြန်ပျိုးထောင်နိုင်ဖို့ပြည်တွင်းခြေစိုက် Worldview International Foundation နဲ့ချစ်ဆက်ဆောင်ရွက်ပါတယ်ဆန်သက်တဲ့အစီအမဲရှိသေးပြီးအောင်မြင်တယ်လို့မပြောနိုင်သေးဘူးလို့ Worldview International Foundation ကဒီရောစီမံချက် Manager လည်းဖြစ်အမှုဆောင်အရာရှိချုပ်တူးလည်းဖြစ်တဲ့ဦးဝင်းမောင်ကပြောပါတယ်တတော်ဦးစီးဌာနမှာတာဝန်ထမ်းဆောင်ဘူးသူမို့လဲဒီရောနဲ့တခြားတော်တွေမတူတာကိုရှင်းပြပါတယ်
ဒရုန်းကစိုက်တဲ့ဟာတော့စံတက်ဆဲကာလမှာပဲရှိနေတယ်ဒီရောဆိုတာကျန်တဲ့တော်အမျိုးအစားတွေနဲ့ရှင်လို့ရှိရင်သူ့မှာအကန့်အသတ်တွေကပိုများပါတယ်ကျွန်းတို့ပင်ကရိုးတို့ဘာလို့ဒီတောင်ပေါ်တော်တွေနဲ့ရှင်လို့ရှိရင်သူကအကန့်အသတ်ပိုများတယ်ဒီရေအတဲအကျရှိတယ်အပင်တွေရဲ့စစ်မျိုးတွေရဲ့စစ်စီရနိုင်တဲ့အချိန်ကာလရှိတယ်ဒီရောတင်မျိုးတွေရဲ့သဘာဝအရသူတို့ရဲ့နာနေချိန်ကအမတန်တိုတောင်းတယ် Dormancy period ခေါ်တာပေါ့ဗျာကျိုးဆိုရင်ငါးနှစ်အထိကပြဿနာမရှိဘူးတနည်းရစိုးလုံးမယ်ဆိုကျွန်တော်တို့ကစိုးလုံးထားလို့ရတယ်အနည်းဆုံးတနည်းနည်းကတော့ဒီတိုင်းစိုးလုံးထားလဲရုံနဲ့ရတယ်ဒီရောတစ်မျိုးတွေကျတော့သူ့ရဲ့ dominancy ကတကယ်ကို short dominancy တလားနလားအတွင်းမှာမျိုးကမအောင်တော့ဘူးစိုက်လို့မရတော့ဘူးသူအဲ့လိုအခြေအနေမျိုးတွေဖြစ်တဲ့အခါကျတော့သူတို့ဒီကိုလာနိုင်တဲ့အချိန်နဲ့ကျွန်တော်တို့မျိုးစေ့ရတဲ့အချိန်နဲ့ဒီရေအတက်အကျနဲ့ဒါမျိုးကိုကျွန်တော်တို့ကတော်တော်ကိုချိန်ရတာ
ကချင်ပြည်နယ်၊ကရင်ပြည်နယ်၊ရှမ်းပြည်နယ်၊ရခိုင်တိုင်းတနင်္သာရီတိုင်းစကိုင်းတိုင်းစတဲ့တိုင်းနဲ့ပြည်နယ်တွေကတောင်တွေပေါ်ပောက်ရုပ်တဲ့တောမျိုးမဟုတ်ပဲနာမည်ကိုကဒီရောဖြစ်နေတာမဟုတ်လဲ
။ဟောဒီရကလည်းဒီဒီရဲ့မြေပေါ်တဲ့အချိန်ဒီမဖုံးတဲ့အချိန်မျိုးကိုအန်ကြတော့လာဆိုတော့အကန့်သက်တည်းကတအားများတဲ့အခါကျတော့လက်ရှိအချိန်နေထိအောင်တော့မအောင်မြင်သေးဘူး။တကယ်စနစ်တကျသာလို့လို့အောင်မြင်သွားနိုင်မယ်ကုန်ကြစည်းကိုလည်းရှော့ချနိုင်မယ်ဆိုခဲ့ရင်ကတော့ဒီနည်းစနစ်ဟာဒီရောတွေကိုပြန်ဆိုင်တဲ့အခါမှာတော်တော်လေးကိုအောင်မြင်နိုင်တဲ့အနေအထားမျိုးမှာပို့ပြီးတော့ကျူးရှိနိုင်မယ်လို့ကျွန်တော်ကတော့အဲ့လိုမြင်ပါတယ်။ရန်ကုန်တိုင်းထဲမှာစမ်းနေပါတယ်လက်ခုတ်ကုန်းမှာပါ။အဲ့ဒီမှာလည်းစက်တင်ဘာလမှာကျွန်တော်တို့စမ်းဖို့အစီအစဉ်ရှိပါတယ
်။ဒီရေကြချင်းကုန်းမြေပေါ်မှသာဒရုန်းကနေမျိုးစိချနိုင်မှာလည်းဖြစ်ပါတယ်။ ဒီရီအတက်ကြအချိန်အစလိုရာမှုသူတို့နဲ့ဒီရီတော့စိုက်ပျိုးတဲ့နီးနှမျိုးမှာနောက်တနည်းဖြစ်တဲ့မြေပုံဆွဲနီးကပို့အဆင်ပြေတာကိုပြောပြပါတယ
်မြေပုံထုတ်တဲ့စနစ်ကတော့တော်တော်ကောင်းတယ်ကျန်တဲ့တော်ဒီအတွက်ပါတော်တော်ကိုကောင်းတယ်ဘာဖြစ်လို့လဲဆိုတော့တော်တော်တော်ကိုသူ့ရဲ့အခြေအနေကိုတကယ်ကို detail information ကိုကျွန်တော်တို့ကရနိုင်တယ်အဲ့လိုရမှတော်ကို management plan နဲ့အတိအချပြန်ဆွဲနိုင်ပါသူကတော့ပြည့်နေသလားကောင်းနေသလားပဲနေရာဒီမှာဘယ်လဲနေဖြစ်နေတယ်လေအဲ့လိုနေရာဒီကိုဘယ်လိုပြန်ပြီးတော့မှဘယ်နှစ်နှစ်အတွင်းမှာဘယ်လိုပြန်ပြီးတော့ပြုစုပြောထောင်မလဲစသဖြင့်ဒီလို management plan ကို wealth management plan ကိုကျွန်တော်တို့ဆွဲနိုင်တယ်ဒါတော်တော်ကိုကောက်ပါတယ်အဲ့ဒီနည်းပညာကတော့ဒီ mapping မြေပုံထုတ်တဲ့နည်းပညာကတော့ဒီအပင်ဆိုင်တဲ့နည်းပညာနဲ့ပတ်သက်လို့ကတော့ကျွန်တော်တို့ဆက်ပြီးသုတေသနလုပ်ဖို့ကြိုးစားဖို့တော်တော်လေးကိုလိုသေးတယ်လို့ကျွန်တော်အနေနဲ့ကတော့ဒီလိုမျိုးမြင်ပါတယ်
ပညာရှင်တွေသူတေသီတွေဟာလောကကောင်းကျိုးလူသားကောင်းကျိုးအတွက်ကြံစားကြတီထွင်ကြလေးလာကြသူတသနာပြုကြပြီးတစ်ချိန်ကအိမ်မက်တောင်မမက်နိုင်တဲ့အရာတွေတီထွင်ပေါ်ပေါက်လာပါတယ်ဒရုန်းနဲ့တစ်တော်ပြိုးထောင်မှုစစ်ကူးစိတ်သားဟာလူသားကောင်းကျိုးအတွက်ဖြစ်ပြီးဒရုန်းကိုသုံးပြီးမိုးရွှေဝါနဲ့တခြားတရားမဝင်လို့ရတဲ့ဆောင်ရွက်တာအကျန်းဖက်တာတွေဟာအပြုသဘောမဆမ်းပါဘူးကိုတီထွင်တဲ့အရာမျိုးပဲဒီလိုစမ်းသစ်လာတဲ့ဤပညာကိုမမှန်ကန်တဲ့လောရတွေအတွက်တချို့ကအသုံးပြလာတာမို့ဘယ်အရာမဆိုအကောင်းနဲ့အဆိုးဒွန်တွဲနေတယ်ဆိုတဲ့ညမကိုတသက်ထူသလိုလည်းဖြစ်ရပါရဲ့ရှင်။